စစ်ကောင်စီတပ်တွေနဲ့ဒေသခံချင်းကာကွယ်ရေးအဖွဲ့ CDF တို့အကြားတိုက်ပွဲဖြစ်ပွားနေတဲ့ချင်းပြည်နယ်ပလက်ဝမြို့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD မြို့နယ်ရုံးကိုတောက်ကြံနေကစစ်ကောင်စီတပ်ဖွဲ့ဝင်တွေကနေဖောက်ထွင်းဝင်ရောက်ရှာဖွေပြီးတပ်ဆွဲထားတယ်လို့မြို့ကန်တဦးကပြောပါတယ်
ခုသူတို့ကမြို့ထဲကအရှိအမှတ်တရကွက်ထဲမှာ NLD ယုံကိုသူတို့ကဖောက်တယ် NLD ယုံထဲမှာရှိတဲ့စာရွက်စာတမ်းတွေသူတို့ကဖျက်ဆီးတယ်ပြီးရင်စခန်းပုံစံနဲ့အဲ့ဒီမှာနေရာယူတယ်ပေါ်ထအောက်ထ
NLD ယုံကိုဖောက်တွင်းရှာဖွေခဲ့ပြီမဲ့ဖမ်းဆီးခံရသူကတော့တူတူယောက်မှမရှိပါဘူး NLD မြို့နယ်ယုံဟာတိုက်ပွဲခဏခဏဖြစ်ပွားတဲ့အထက်တန်းကျောင်းဘေးမှာတရှိပြီးတပ်စခန်းချဖို့စီစဉ်နေတယ်လို့ဆိုပါတယ်ဒီဇင်ဘာလ9ရက်နေ့ကမကွေးတိုင်းကနေချင်းပြည်နယ်ကံပက်လက်မြို့ကိုတက်လာတဲ့စစ်ကောင်စီစစ်ကြောင်းတစ်ခုကိုဒေသခံ CDF အဖွဲ့ကနေတိုက်ခိုက်ခဲ့တယ်လို့ CDF ခေါင်းဆောင်တဦးကပြောပါတယ်
ဒီကကျွန်တော်တို့ဒီစစ်ကောင်စီတပ်တွေကကံပက်လက်မြို့တော်ကိုတပ်ဆွဲလို့ကျက်လာတာကျွန်တော် CDF ကနေမခုခံတိုက်ခိုက်တဲ့အကြောင်းမို့လို့စစ်ကောင်စီကဒီရောက်ခါကြာဆုံးနေမကွေးတိုင်းကနေဒီလိုတက်လာတာတော့ပုံစံရေနောင်ပန်းရွာကြီးမှာတက်ခဲ့လို့ဖြစ်ကြပါဒီကကွန်းနမ်းမှာလို့ဖြစ်တယ်မြပွဲဆိုတာကသူတို့ကဒီလိုအနေရတဲ့မှာမတက်လာတဲ့နဲ့ဖြတ်ပြီးမတက်လာတဲ့အခါကျတောက်ဆောင်စစ်ပွဲလို့ဖြစ်သွားတာ
ဒီဇင်ဘာလ9ရက်နေ့မနေ့ပိုင်းကနေနေ့လယ်ပိုင်းအထိဖြစ်ခဲ့တဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကထိခိုက်မှုတွေရှိတယ်လို့ CDF ဘက်ကပြောဆိုပေမဲ့တီးခြားအတိမပြုနိုင်ခဲ့ပါဘူးတိုက်ပွဲဖြစ်ပွားခဲ့တဲ့ရွာနဲ့အနီးတစ်ဝိုက်ကအိမ်တချို့မီးရှို့ခံခဲ့ရတယ်လို့လည်းဒေသခံရွာသားတဦးကပြောပါတယ်
မနေ့ကပါကွင်းရောအင်းကခေါမလို့မိလောင်တာပေါ့သူကမနေ့တိုက်ပွဲဖြစ်တဲ့ချိန်မှာစစ်သားတွေမီးရှို့လာတယ်စစ်သားတွေထပ်ပြီးကုန်တယ်ကိုယ်သူတို့စစ်သားတွေတက်လာတယ်ဆိုပြီးပြောလာတယ်အကုန်လုံးကထပ်ပြီးကုန်တယ်အဲ့မှာအထက်မှာသွားစားပြီးကုန်လုံးဆံပြီးအကုန်လုံးကဖြစ်ပြီးပြီးလေလူကတော့အလွတ်နဲ့ယူကြလာပေါ့
ကံပက်လက်မြို့မှာအင်ဂျီ900ခန့်ရှိပြီးလက်ရှိအင်ဂျီ80ကျော်သာလူနေထိုင်ကြပြီးကျန်တဲ့အိမ်တွေကမိသားစုတွေကတော့စောနယ်ဘက်အပါအဝင်တော်ရဲတောင်ရဲမှာတိမ်းရှောင်နေကြရပါတယ်တိမ်းရှောင်နေတဲ့အိမ်တောင်စုဝင်တွေနေရက်ကိုပြန်လာကြဖို့စစ်ကောင်စီတပ်တွေကပြောဆိုနေတယ်လို့လည်းဒေသခံတဦးကပြောပါတယ
်ဒီနေ့တော့ကစစ်ကောင်စီကဖက်ပြီးတိမ်းရှောင်တဲ့အိမ်တွေကတုံးရက်အတွင်းမှာအိမ်မပြားမနေဘူးဆိုရင်ပြည်သူပိုင်အသိတိမ်းလို့ဆိုပြီးမှပြန်ရတယ်တဲ့
ကံပက်လက်မြို့ပြစ်ခတ်တိုက်ခိုက်မှုအိမ်တွေမီးရှို့ခံရမှုဖြစ်စဉ်တွေနဲ့ပတ်သက်ပြီးမေးမြန်းဖို့စစ်ကောင်စီပြောခွင့်ရကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးဒီဇင်ဘာ9ရက်နေ့မနေ့ပိုင်းမှာကံပက်လက်မြို့အခြေခံအထက်တန်းကျောင်းမှာစစ်ကောင်စီတပ်နဲ့ CDF တို့အကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်ကံပက်လက်မြို့နယ်မှာဒီဇင်ဘာလ3ရက်4ရက်5ရက်နေ့ကနေတောက်ကြနေအထိတိုက်ပွဲတွေဖြစ်ပွားနေပြီးဒေသခံအများအပြားစစ်ဘေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ